အိန္ဒိယနောက်ပိုင်းဂူဂျာရက်ပြည်နယ်ကအပန်းဖြေကစားကွက်တစ်ခုထဲမှာစနေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့ပြီးကလေးငယ်အများပြားအပါအဝင်အနည်းဆုံးလူ24ဦးသေဆုံးခဲ့ကြောင်းအစိုးရအရာရှိတူကအတည်ပြုထားပါတယ်။ Rajkot KI နယ်ကပန်းချံမှာကယ်ဆယ်ရေးလုပ်သားတွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပြီးသေဆုံးသူဥယျာဉ်တိုးလာဝယ်ရှိကြောင်းဒေသခံမျိုးတော်ဝင်ကရိုက်တာကိုအတည်ပြုပါတယ်။ဒီဖြစ်ရပ်တွေတာဝန်ရှိတဲ့သူတွေကိုတင်းကျပ်အရေးယူမယ်လို့မျိုးတော်ဝင်နာရနာပဟာဒီယကပြောပါတယ်။နွေရသည်အလိုက်ရက်နှင့်ကလေးငယ်တွေပါပါတဲ့မိသားစုဝင်တွေဟာလူစီကားချိန်မှာပန်းချံမှာမီးလောင်နေတာပါ။မီးလောင်ရတဲ့အကြောင်းရင်းကိုတိကျကျမသိရသေးပေမဲ့မီးကိုတော့အပြည့်အဝနေပါမင်းငိမ့်တက်နိုင်ခဲ့ပြီလို့မိသက်ဌာနကဆိုပါတယ်။ဒေသစည်းရုံးကတာဝန်ကျရဲရဲရှိရဲ့ဖြေကြားချက်အရအလောင်းတစ်ချုံမှာမမှတ်မိလောက်အောင်မီးလောင်ကျွမ်းပျက်စီးသွားတယ်လို့ဆိုပါတယ်။မီးလောင်ခဲ့တဲ့ပန်းဖြေဥယျာဉ်ဟာပုဂ္ဂလိကပိုင်ဖြစ်ပြီးပိုင်ရှင်ကိုပို့ဆောင်မှုနဲ့အမှုဖွင့်ထားကြောင်းရဲကပြောပြီးမီးလောင်မှုနဲ့ပတ်သက်တဲ့လူနှစ်ဦးကိုဖမ်းဆီးထားကြောင်းလည်းအိန္ဒိယရုပ်မြင်သံကြားသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။